Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညနေခင်းဖြစ်ပါစေရှင်။ Washington DC မြို့တော် View America တန်ကနေ2016ခုနှစ် March 18ရက်ကြာတာပရင်းညနေခင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဒိုင်းနိုမီတာ16 19နဲ့25ရုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညနေခင်းအတွက်စီစဉ်မှုကတော့ကျွန်မခင်ဗျထွေးပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။ရွှေပြောင်းဒုက္ခသည်ဆိုင်ရာသဘောတူညီချက်တရားရဖို့ဥရောပသမဂ္ဂနဲ့တူရကီနိုင်ငံတို့ဆွေးနွေးနေကြပါတယ်။ IS အစွန်းရောက်ဖွဲ့ဟာ15လအတွင်းနေမြေ22ရာခိုင်နှုန်းဆုံးဆုံးသွားတယ်လို့စောင့်ကြည့်လေ့လာနေတဲ့အဖွဲ့တစ်ဖွဲ့ကပြောပါတယ်။ Donald Trump အမေရိကန်သမ္မတဖြစ်လာမယ့်အရေးဟာကမ္ဘာလုံးဆိုင်ရာအကြီးအမားဆုံးချင်းချောက်မှုတွေနဲ့နံပါတ်6အဆင့်ရှိနေတယ်လို့သတင်းဌာနအဖွဲ့တစ်ဖွဲ့ကပြောလိုက်ပါတယ်။ဒီသတင်းတွေပါဝင်အခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားအောင်ပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီမြန်မာနိုင်ငံမှာအစိုးရတဲ့လက်ထက်မှာထားရှိမဲ့ဝန်ကြီးဌာနစည်းရင်းတွေကိုနိုင်ငံတော်သမ္မတတဲ့ဦးထင်ကျော်ကဒီနေ့လွှတ်တော်မှာအစိုးပြုလိုက်ပါပြီ
။နိုင်ငံတော်သမ္မတဖြစ်ရွေးချယ်တင်မြှောက်ခံထားရသူထံမှပြည်ထောင်စုအစိုးရဝန်ကြီးဌာနအရေးအတွက်ကို22ဌာနဖြင့်၎င်းပြည်ထောင်စုဝန်ကြီ
းဒါတော့ဒီသမ္မတရဲ့အစိုးပြုချက်ကိုပြည်ထောင်စုလွှတ်တော်နာရကမိုင်းဝင်းခန့်တန်းကတင်ပြသွားတာပါ။ဘယ်ဝန်ကြီးဌာနတွေကိုပေါင်းစည်းတာလျှော့ချတာတွေလှုပ်ထားတယ်လဲဆိုတာမကြခင်မှာအပြည့်စုံနာဆင်ရပါမယ်။တခါမြန်မာနိုင်ငံမှာငွေမဲခွာချမှုစနစ်ကိုထိထိရောက်ရောက်တိုက်ဖြတ်နိုင်ခြင်းမရှိသေးဘူးလို့ထောက်ပြထားတဲ့နိုင်ငံတကာအစင်ကစားတဲ့အကြောင်းတစ်ခုကိုလည်းပြောပြပေးဖို့ရှိသလိုအမေရိကန်ပြည်ထောင်စုမှာလက်လက်နေတဲ့တရားရုံးချုပ်တရားသူကြီးတဦးနေရာမှာအသစ်ခန့်အပ်ဖို့အရေးဘလို့အခြေအတင်ဆွေးနွေးမှုတွေရှိနေတယ်လဲဆိုတာကိုလည်းတင်ပြပေးသွားမှာပါ။အခုကတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကီထိုက်တို့ကတက်လက်တင်ပြပေးကြပါမယ်ရှင်။
ရွှေပြောင်းဒုက္ခသည်ဆိုင်ရာသဘောတူညီချက်တရားရဖို့အတွက်ဥရောပသမဂ္ဂ EU ခေါင်းဆောင်တွေနဲ့တူရကီနိုင်ငံတို့ဒီကနေ့စပြီးဆွေးနွေးကြပါတယ
်။ We call on member states not to forget their commitment to resettle more people from Turkey.
တူရကီနိုင်ငံမှာရောက်နေတဲ့လူတွေကိုထပ်ပြီးရွှေပြောင်းအခြေစိုက်ခွင့်ပြုမယ်လို့ကတိပေးထားတာကိုအဖွဲ့ဝင်နိုင်ငံတွေမမေ့ကြဘူးကျွန်တော်တို့နှိုးဆော်ပါတယ်။ပုံမှန်မဟုတ်တဲ့ရွှေပြောင်းဝင်ရောက်သူတွေအတွက်ဝန်ပေါင်းတစ်ခုပိတ်သွားတိုင်းမှာဒေကင်းလုံခြုံတဲ့လမ်းကြောင်းပါဝင်မဲ့ဝန်ပေါင်းတစ်ခုဖွင့်ပေးတင်ပါတယ်လို့ရွှေပြောင်းဝင်ရောက်ခြင်းဆိုင်ရာ EU ကော်မရှင်နာမင်းကြီး Dimitris Avramopoulos ကပြောပါရယ်ထောင်ပေါင်းများစွာသောရွှေပြောင်းဒုက္ခသည်တွေဂရိနိုင်ငံမှာတောင်းတင်နေပြီးလာမယ့်လတွေအတွင်းနောက်ထပ်ဝင်လာအောင်မယ်လို့ခန့်မှန်းထားတာကြောင့်အဖွဲ့ဝင်22နိုင်ငံပါ EU အဖွဲ့အတွင်းမှာကွဲလွဲချက်တွေကိုဖြေရှင်းကြဖို့ဖိအားတိုးလာတာနဲ့ရင်ဆိုင်နေရတာပါဒါပြင် Brussels မြို့တော်မှာနှစ်ရက်ကြာကျင်းပမယ့်အစည်းအဝေးတွင်ရွှေပြောင်းဒုက္ခသည်ကိစ္စကိုင်တွယ်ဖြေရှင်းရေးအစီအစဉ်တရက်ပေါ်လာဖို့လည်းဖိအားပေးခံနေရပါတယ်ဒီလောက်ဆောပိုင်းကတူရကီနိုင်ငံနဲ့ရထားတဲ့သဘောတူညီချက်မူကြမ်းအရတူရကီကနေဂရိနိုင်ငံကိုဝင်သွားတဲ့အထောက်အထားမဲ့ရွှေပြောင်းဒုက္ခသည်အားလုံးကိုတူရကီနိုင်ငံကပြန်လည်ခံပါပါ။အပြန်လည်အားဖြင့်တူရကီနိုင်ငံ EU ဖွဲ့ဝင်ဖြစ်ရေးရက်ဆိုင်နေတာကြာပြီဖြစ်တဲ့ဆွေးနွေးပွဲတွေကိုအရှိန်မြင့်လှုပ်ဆောင်ဖို့နဲ့တတ်မှတ်ချက်တွေကိုတူရကီနိုင်ငံကလိုက်နာမယ်ဆိုရင်တူရကီနိုင်ငံသားတွေဗီဇာယူစရာမလိုပဲခရီးသွားလာခွင့်ပြုရမှာဖြစ်ပါတယ်။
တူရကီနိုင်ငံမြို့တော်မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကလူပေါင်း38ဦးသေဆုံးခဲ့ရတဲ့အသေးခံဘုံးဖောက်ခွဲမှုကိုသူတို့လှုပ်ဆောင်ခဲ့တာဖြစ်တယ်လို့တရားမဝင်ကာရစ်စတန်လုံသမားပါတီ PKK နဲ့ချိတ်ဆက်တဲ့ကတ်စစ်သွေးချအဖွဲ့ကဒီကနေ့ကြာသပတေးနေ့မှာပြောဆိုလိုက်ပါတယ်Kurdistan Freedom Falcon TAK ရဲ့ website မှာတင်ထားတဲ့ကြေညာချက်မှာပြောဆိုထားတာမှာတော့မြို့တော်အန်ကာရာကတိုက်ခိုက်မှုဟာတူရကီရှေ့တောင်ပိုင်းကစစ်စင်ရေးတွေမှာတာဝန်ရှိသူတွေကိုရည်ရွယ်တာဖြစ်ပြီးနောက်ထပ်တိုက်ခိုက်မှုတွေလှုပ်ဆောင်မယ်လို့လည်းသတိပေးထားပါတယ်။အန်ကာရာမြို့အတွင်းလူ29ဦးသေဆုံးခဲ့ရတဲ့ဘုံးခွဲတိုက်ခိုက်မှုတစ်ခုကိုလည်းဒီကတ်စစ်သွေးချအဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါတယ်။ဒီပြောဆိုချက်ကိုတူရကီဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကမမှန်မကန်ပြောဆိုချက်ဖြစ်တယ်ဆိုပြီးပယ်ချလိုက်ပြီးဆီးရီးယားနိုင်ငံတွင်းကခတ်တိုက်ခိုက်ရေးသမားတွေနဲ့ဘုံးဖောက်ခွဲမှုဆက်ဆက်မှုကိုကာကွယ်ဖို့ TAK အဖွဲ့ရဲ့ကြိုးပမ်းမှုအဖြစ်ပြောဆိုပါတယ်။ဆီးရီးယားခတ်ဒီမိုကရက်တစ်ပါတီရဲ့လက်နက်ကိုင်အဖွဲ့လူမှုကာကွယ်ရေးပြည်သူ့ဆဲအဖွဲ့ YPG ဟာတူရကီရှေ့တောင်ပိုင်းမှာကိုယ်ပိုင်အုပ်ချုပ်ခွင့်ရရှိအတွက်စဲစုနဲ့တုံးခုကြားသဘုံထနေတဲ့ PKK အဖွဲ့နဲ့မကွာတဲ့အကြမ်းဖက်အဖွဲ့ကြီးတစ်ခုဖြစ်တယ်လို့တူရကီကပြောပါတယ်။တူရကီရှေ့တောင်ပိုင်းနဲ့အီရတ်မြောက်ပိုင်းနယ်စပ်တလွှားမှာတူရကီအစိုးရတပ်တွေကဇူလိုင်လကစလို့ PKK အဖွဲ့ပေါ်ထိုးစစ်တွေဆင်နေနေတာဖြစ်ပါတယ
်။ Syria နဲ့ Iraq နိုင်ငံတွေမှာရှိတဲ့ IS စစ်သွေးကြောအဖွဲ့ကိုစီးရီးယားတိုးမြင့်တိုက်ခိုက်ခဲ့တာကြောင့်လွန်ခဲ့တဲ့15လအတွင်း IS အဖွဲ့ရဲ့နယ်မြေ22ရာခိုင်နှုန်းဆုံးရှုံးသွားပါတယ်။ဒါအပြင်ဒီနှစ်စကတည်းကဆိုရင်နယ်မြေ100ရာခိုင်နှုန်းဆုံးရှုံးတာရှိပါသေးတယ်။ဒါဟာ IHS Jane စောင့်ကြည့်လေ့လာရေးအဖွဲ့ရဲ့လေ့လာသုံးသပ်ချက်အရသိလာတဲ့ရလဒ်ပါ။စစ်သွေးကြောရာဘိုးဘီတိကျဖြစ်လာနေပြီးတော့ရော်နေကြဆင်းလာနေပုံရတယ်လို့ IHS Jane အဖွဲ့ကပြောပါတယ်။ IS အဖွဲ့ကမြို့တော်ဖြစ်သတ်မှတ်ထားတဲ့ Raqqa နဲ့ Turkey နယ်စပ်ကြားစီးရီးယားမြောက်ပိုင်းဒေသကို IHSS အဖွဲ့ကထောက်ပြပါတယ်။ အဲ့ဒီဒေသမှာရုရှားနဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းဖွဲ့ရဲ့ဒီကြောင်တိုက်ခိုက်မှုတွေအပြင်မြေပြင်မှာကတ်နဲ့ဆွန်နီတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်စစ်သွေးကြွတွေကိုမောင်းထုတ်လိုက်နိုင်ပြီးနယ်စပ်ဖြတ်တဲ့အထူးကနေရာတွေ IS လက်အောက်ကလွတ်သွားပါတယ်။အခုဆိုရင် IS အဖွဲ့ဟာဆီးရီးယားနဲ့ညီအစိပ်ပိုင်းလေးတခုကိုပဲထိန်းသိမ်းထားနိုင်ပြီးတော့အဲ့ဒီကနေပြီးထောက်ပံ့ရေးပစ္စည်းတွေနဲ့တိုက်ခိုက်သူတွေကိုတူရကီနိုင်ငံကနေခိုးသွင်းနေပါတယ်။ရုရှားနိုင်ငံရဲ့ဒီကြောင်တိုက်ခိုက်မှုကတော့အငင်းပွားပွဲဖြစ်ခဲ့တာပါ။ရုရှားက IS စစ်သွေးကြောအဖွဲ့ကိုပြစ်မှတ်ထားတိုက်ခိုက်တာမဟုတ်ဘဲသမရဘာရှားရဲ့အဆက်ကိုအထောက်ပံ့ပေးတဲ့အနေနဲ့တပုံတွေကိုပြစ်မှတ်ထားပြီးတော့ပိုတိုက်ခိုက်ခဲ့တယ်လို့အနောက်နိုင်ငံတွေကဆွဆွဲပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်စက်တင်ဘာလ30ရက်နေ့မှာရုရှားလေကြောင်းတိုက်ခိုက်မှုစလုပ်ခဲ့ကြဆိုရင်လေကြောင်းကနေတိုက်ခိုက်မှုတစ်စုံလုံးတိတိတသားကိုတိုးတက်သွားခဲ့တာပါ။
အမေရိကန်တရားရုံးချုပ်ရဲ့တရားသူကြီးတဦးလစ်လတ်နေရာကိုအစားထိုးခန့်အပ်ဖို့တမန်တော်ဘရက်အိုဘားမားရွေးချယ်ထားတဲ့ပုဂ္ဂိုလ်နဲ့ထိတ်တန့်ဒီမိုကရက်တဲ့ထက်လွတ်တော်အမတ်နှစ်ဦးတို့ဒီကနေ့ကြာသပတေးနေ့မှာတွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်။အထက်လွတ်တော်ကိုကြီးစိုးထားတဲ့ Republican ထက်လွတ်တော်အမတ်တွေကတော့တရားရုံးချုပ်တရားသူကြီးအမည်စင်တင်သွင်းမှုကိုအရေးယူလို့ဆောင်မှာမဟုတ်ဘူးလို့ခုခံပြောဆိုနေကြတာပါ။တရားစီရင်မှုတွေမှာအလေအလတ်ယူဝါဒရှိသူလို့အများကရှုမြင်ခံရတဲ့ပြည်ထောင်စုအယူခံတရားရုံးတရားသူကြီးမာရစ်ဂါလန်နဲ့အထက်လွတ်တော်တရားရေးကော်မတီကထိတ်တန့်ဒီမိုကရက်အထက်လွတ်တော်အမတ်ပက်ထရစ်လီဟီနဲ့ဒီကနေ့တွေ့ဆုံဖို့အစီအစဉ်ထားတယ်လို့အထက်လွတ်တော်လူနည်းစုခေါင်းဆောင်ဟယ်ရီရီနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ပြီးခဲ့တဲ့လကကွယ်လွန်ခဲ့တဲ့ဂွတ်ဆပစ်တရားသူကြီးအန်တိုနီစကာလီယာရဲ့နေရာမှာအစားထိုးခန့်အပ်ပိုင်ခွင့်ကိုသမ္မတအိုဘားမားကယတိပြပြောဆိုထားပြီးအထက်လွတ်တော်အနေနဲ့သူရွေးချယ်တဲ့ကိုယ်စားလှယ်လောင်းကိုအတည်ပြုရေးကြားနာစစ်ဆေးပေးဖို့တာဝန်ရှိတယ်လို့ပြောဆိုပါတယ်။သမ္မတအိုဘားမားကနောက်နှစ်2019ဇန်နဝါရီလကုန်ပိုင်းမှာသမ္မတသက်တမ်းကုန်ဆုံးမှာဖြစ်ပါတယ်။ဒါကြောင့်နိုဝင်ဘာလရွေးကောက်ပွဲနဲ့တက်လာမဲ့သမ္မတသစ်ကတရားသူကြီးသစ်ကိုရွေးချယ်ခွင့်ပေးတင်တယ်လို့ Republican ထက်လွတ်တော်အမတ်တွေကပြောဆိုနေတာဖြစ်ပါတယ်။တရားရုံးချုပ်မှာ liberal နဲ့ conservative အယူဝါဒပိုင်းဆိုင်ရာမှာတစ်ဖက်ဖက်ကအာသာသွားမဲ့အရေးကိုအခုအသစ်ခံအမဲ့တရားရုံးချုပ်တရားသူကြီးကချိန်ညှိပေးမဲ့အချက်ကြောင့်လစ်လန့်နေတဲ့တရားရုံးချုပ်တရားသူကြီးခန့်အရေးကိစ္စမှာအခြေအတင်ဖြစ်နေရတာဖြစ်ပါတယ်။တရားရုံးချုပ်တရားသူကြီးစကာလီယာကွယ်လွန်ခဲ့တာကြောင့်အခုတရားရုံးချုပ်မှာတရားသူကြီး၈ဦးပဲကျန်ရှိနေတာဖြစ်ပါတယ်။
Your American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ week ကနေကြာသပတေးညနေပဲသတင်းတွေကိုတရေဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေကြသူတွေကနောက်ဆုံးကြံနေတဲ့သူ့ရဲ့ပြိုင်ဘက်နှစ်ဦးနဲ့စကားဆွေးထိုးပွဲလုပ်မယ်စားသူဆိုအပြင်မိန်ကုံးကြီးတစ်ခုကိုတင်းလာနေမှာပြောဖို့ Donald Trump ကအစီအစဉ်နေပါတယ် Republican တွေအနေနဲ့စကားဆွေးထိုးပွဲတွေအလုံးလောက်လုပ်ထားပြီးဖြစ်ပြီး Utah ပြည်နယ် Salt Lake မြို့မှာလုပ်မယ်စကားဆွေးထိုးပွဲကိုသူမတက်ဘူးလို့ Trump ကပြောပါတယ် Trump မပါဘူးဆိုရင်တော့သူလည်းမပါဘူးလို့ Ohio ပြည်နယ်အုပ်ချုပ်ရေးမှူးချုပ် Kasich ကလည်းပြောပါတယ်စကားစစ်တူဘက်ကို Trump တက်လာဖို့အတွက်လူလူကအွန်လိုင်းမှာလက်မှတ်ရေးထိုးတောင်းဆိုကြဖို့အထက်လွှတ်တော်အမတ် Ted Cruz ကတိုက်တွန်းနေပါတယ်။ပါတီနီလကန်ကိုယ်စားလှယ်အရေးအတွက်မှာ Trump က683မဲရထားပြီး Cruz က410နဲ့နောက်ကလိုက်နေပါတယ်။ Utah နဲ့ Arizona ပြည်နယ်တွေမှာ Primary ပနာမရွေးချယ်ပွဲတွေမတိုင်ခင်လာမယ့်တနင်္လာနေ့မှာစကားစစ်တူဘက်လို့ဖို့အစီအစဉ်ထားတာပါ။ Democrat Party ဘက်မှာတော့အဲ့ဒီပြည်နယ်တွေအပြင် Idaho ပြည်နယ်မှာလည်းလာမယ့်အင်္ဂါနေ့ကျရင် Caucus ပနာမရွေးချယ်ပွဲကိုလုပ်မှာဖြစ်ပြီးနိုင်ငံကြ ాయి ဝန်ကြီးရောင်းဟီလာရီကလင်တန်နဲ့အထက်လွှတ်တော်မှန်ဘာနီဆန်ဒါစ်တို့ရှင်းပြန်ကြမှာဖြစ်ပါတယ်
။ Donald Trump အမေရိကန်သမ္မတဖြစ်လာမဲ့အရေးကကမ္ဘာကြီးရင်ဆိုင်နေရတဲ့6ခုမြောက်အကြီးအမားဆုံးချင်းချောက်မှုဖြစ်တယ်လို့ဗြိတိသျှသုတေသနအဖွဲ့ EIU ရဲ့စမ်းစစ်ချက်တစ်ခုမှာဖော်ပြပါတယ်။Donald Trump အမေရိကန်သမ္မတဖြစ်လာမဲ့အရေးဟာအကြမ်းဖက်ဝါဒကြောင့်ကမ္ဘာစီးပွားရေးမတည်မငြိမ်ဖြစ်စေမဲ့အရေးနဲ့ချင်းချောက်မှုမှာဒဏ်တူရှိနေတယ်ဆိုပြီး EIU ရဲ့စမ်းစစ်ချက်ကဖော်ပြလိုက်တာဖြစ်ပါတယ်။အရရွေနောက်ဆုံးကမ္ဘာတလွှာအန်ဒီယကြီးမားမှုအဆင့်သတ်မှတ်ချက်မှာတော့တရုတ်ရဲ့စီးပွားရေးတည်တည်တသာကျဆင်းလာမှုကထိတ်ဆုံးမှရှိနေပါတယ်။အဲ့ဒီနောက်မှာတော့ဆီးရီးယားနဲ့ယူကရိန်းနိုင်ငံတွင်ရုရှားရဲ့စီးရေးဆွတ်ဖက်မှုကြောင့်စီအေခစ်တစ်တခုပေါ်ပေါက်လာခဲ့မှုနောက်ထုံးသစ္စာဈေးကွက်တွေအတွင်းစီးပွားရေးလုပ်ငန်းကြီးတွေရဲ့ကြွေးမြည်ပြဿနာဥရောပသမ္မဂအတွင်းအကွဲပြဲပြဿနာတွေကချင်းချောက်မှုတွေအဖြစ်ရှိနေပါတယ်။နိုဝင်ဘာလအမေရိကန်ရွေးကောက်ပွဲမှာဒေါ်နယ်ထရန့်နိုင်ရဖို့မမြင်တဲ့အကြောင်း EIU ကပြောပါတယ်။ဒါပေမဲ့ဖြစ်လာနိုင်တဲ့အခြေအနေအလားအလာကအသင့်အတင့်လောက်ရှိနေသေးပြီးသူသာသမ္မတဖြစ်လာရင်ဒါကအကျိုးဆက်ကြီးကြီးမားမားရှိလာမယ်လို့လည်းဗြိတိန်သုတေသနအဖွဲ့ EIU ကပြောပါတယ်။ Donald Trump ရဲ့လွတ်လပ်တဲ့ကုန်သွယ်ရေးကိုမလိုလားမှုအကြမ်းဖက်ဝါဒီတွေရဲ့မိသားစုဝင်တွေကိုတုတ်တင်ရေးထုတ်ခံပြောဆိုမှုဆီးရီးယားနိုင်ငံတွင်မြေပြင်တပ်တွေဆစ်လို့ရေးကိုထောက်ခံမှုနဲ့ဒ တရုတ်နဲ့မက္ကဆီကိုနိုင်ငံတွေကိုဘေးဖယ်ထုတ်မဲ့ပြောဆိုမှုတွေကြောင့်ကုန်သွယ်ရေးမှာတရားမှုတွေရှိစေပြီးအကြမ်းဖက်အဖွဲ့အစည်းတွေကိုစွန့်ပေးတယ်လို့ဖြစ်စေတယ်လို့လည်းသုတေသနအဖွဲ့ကြီး EIU ကဝေဖန်ထားပါတယ်
။တရုတ်ရုရှားအီရန်နဲ့မြောက်ကိုရီးယားလိုနိုင်ငံတွေကစစ်တပ်တွေနဲ့တမယိုကျစစ်ပွဲဆင်နွှဲနိုင်မဲ့စွမ်းရည်ပေါ်စိုးရိမ်နေကြောင်းအမေရိကန်စစ်ဖက်ကောင်ဆောင်တွေဘူဒူနီကပြောကြပါတယ်။အမေရိကန်စစ်ဖက်အနေနဲ့အရှိလက်ပိုင်းမှာအကြမ်းဖက်ဝါရတံပြန်ရေးနဲ့လက်နက်ကန်ထောက်ချမှုနှိမ်နင်းရေးတွေကိုအာရုံစိုက်နေရတာကြောင့်ကဘာရဲ့တခြားတနေရာမှာသာပဋိပက္ခဖြစ်လာရင်ရှုပ်ထွေးတဲ့တိုက်ပွဲမျိုးကိုရင်ဆိုင်ဖို့ရာအစီအစဉ်ချပြင်ဆင်ဖို့စွမ်းရင်အရင်မြင့်အလုံးလောက်မရှိဘူးလို့အမေရိကန်ကြီးတဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီး Mark Miller ကအောက်လွှတ်တော်လက်နက်ကန်တပ်ဖွဲ့များရေးရာကော်မတီကိုပြောတာပါဒီတော့တင်မှာပဲမြောက်ကိုရီးယားကအခုနောက်ဆုံးနျူကလ িয়ার နဲ့ပယ်ထင်တုံးကြီးစမ်းသပ်တာတွေလုပ်ခဲ့တဲ့အပေါ်အမေရိကန်ကနောက်ထပ်တန်ခတ်ရည်ရွယ်မှုတွေချမှတ်လိုက်ပါတယ်မြောက်ကိုရီးယားအနေနဲ့နိုင်ငံတကာလိုက်နာလှုပ်ဆောင်ရမှာတွေနဲ့အညီလှုပ်လာတဲ့အထိမြောက်ကိုရီးယားကိုဆက်ပြီးရည်ရွယ်သွားမယ်လို့သမ္မတအင်ပီတော်ပြောခွင့်ရ George Ernest ကပြောပါတယ်တဖက်မှာတော့နိုင်ငံတော်ပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝမှုဆိုင်ရာဆွဲချက်တွေနဲ့မြောက်ကိုရီးယားကထောင်ဒဏ်15နှစ်ချမှတ်လိုက်တဲ့အမေရိကန်ကောလိပ်ကျောင်းသားတူကိုလူငင်းချမ်းသာခွင့်ပေးဖို့သမ္မတဥပမာအစိုးရကမြောက်ကိုရီးယားကိုပန်ကြားနေပါတယ်
။အမေရိကန်ဗဟိုဘဏ်အတွန်းနှုန်းတွေကိုလောလောဆယ်ဒီအတိုင်းဆက်ပြီးထားမယ်လို့ဗဟိုဘဏ်ထိပ်တန်းတာဝန်ရှိသူတွေကပြောဆိုပါတယ်။ဒီနှစ်နှောင်းပိုင်းကျမှာအတွန်းနှုန်းတွေကိုနှစ်ကြိမ်လောက်မြင့်ကောင်းမြင့်နိုင်တယ်လို့ဗဟိုဘဏ်တာဝန်ရှိသူတွေကပုတ်ထူးနေ့ကကြေညာခဲ့တာပါ။လက်ရှိအမေရိကန်စီးပွားရေးအခြေအနေနဲ့ပတ်သက်ပြီးလဲအမေရိကန်ဗဟိုဘဏ်ဥက္ကဋ္ဌဂျဲနက်ယယ်လန်ကအခုလိုပြောဆိုလိုက်ပါတယ
် The US economy has been very resilient in recent months in the face of shocks and we highlighted that
American စီးပွားရေးကမရေမရအခြေအနေတွေကြားကပဲလက်တလောလာပိုင်းတွေအတွက်တော်လီခိုင်မာမှုရှိနေပြီဖြစ်ပါတယ်။ကြေညာချက်အစပိုင်းမှာဖော်ပြထားသလိုပါပဲဒီလပိုင်းတွေအတွင်းစီးပွားရေးနဲ့ဗန္ဒာရေးပိုင်းမှာဖြစ်စဉ်တချို့ရှိခဲ့ပြီးမယ်။စီးပွားရေးဆောင်ရွက်ချက်တွေချက်ထွင်နိုင်မှုကတင့်တင့်မျှတတဲ့အရှိန်ဟုန်ရှိခဲ့ပါတယ်လို့ဘိုးဘန်ဥက္ကဋ္ဌချက်နဲ့ယယ်လင်ကပြောဆိုခဲ့တာဖြစ်ပါတယ်။ပြည်ပနိုင်ငံတွေရဲ့စီးပွားရေးဖွံ့ဖြိုးမှုနှိမ့်ကွင်းမှုက American စီးပွားရေးအပေါ်တက်ရောက်မှုတချို့ရှိစေတာကြောင့်အတွန်းနှုန်းအနှိမ့်ဆက်ထားဖို့ချင့်ချိန်စရာဖြစ်စေတယ်လို့လည်းအမေရိကန်ဗဟိုဘဏ်ဥက္ကဋ္ဌကထပ်လောင်းပြောဆိုပါရယ်အမေရိကန်ဗဟိုဘဏ်ကပြီးခဲ့တဲ့ဒီဇင်ဘာလအတွန်းနှုန်းကိုမြင့်ခဲ့ပေးမယ်လေဓတ်သမ900ခန့်နှုန်းနဲ့အတွန်းနှုန်းအနှိမ့်မှာပဲရှိနေစေဖြစ်ပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုချကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကကြီးညာပေးခဲ့ကြတာပါရှင်သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတလဲတင်ပြပေးပါမယ်ဒီဆောင်ကတော့ဒီအစိုးရတက်လက်ထက်ထားရှိမဲ့ဝန်ကြီးဌာနတွေနဲ့ပတ်သက်လို့သမ္မတတရဲ့အဆိုပြုချက်ကိုကြည့်ကြရအောင်ပါရှင်။ပြည်ထောင်စုလွှတ်တော်ကနေရွေးချယ်တင်မြှောက်ထားတဲ့အယက်သားသမ္မတတဦးထင်ကျော်ကနေအစိုးရအဖွဲ့ဖွဲ့စည်းပုံကိုဒီကနေ့လွှတ်တော်ကိုအဆိုပြုတင်ပြခဲ့တာမှာသမ္မတဦးသိန်းစိန်အစိုးရလက်ထက်တုန်းကထားရှိတဲ့ဝန်ကြီးဌာန36ခုကနေဝန်ကြီးဌာန22ခုအထိလျှော့ချထားတာတွေ့ရပါတယ်။ဒီထဲမှာတိုင်းရင်းသားရေးရာဝန်ကြီးဌာနဆိုပြီးဝန်ကြီးဌာနအသစ်တစ်ခုကိုတော့တိုးထားပါတယ်။နိုင်ငံတော်သမ္မတတရဲ့ဝန်ကြီးဌာနအဆိုပြုချက်နဲ့ပတ်သက်တဲ့သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မမေခါကသတင်းပေးပို့ထားပါရရှင်
။မကြခင်တာဝန်လွှဲပြောင်းယူတော့မယ့်သမ္မတအသည့်ဦးထင်ကျော်ကသူဖွဲ့စည်းမဲ့အစိုးရတက်လက်ထမဝန်ကြီးဌာန22ခုသာထားရှိမယ်လို့ဒီကနေ့ပြည်ထောင်စုလွှတ်တော်မှာတင်ပြသွားပါရယ်။လက်ရှိသမ္မတဦးသိန်းစိန်လက်ထမဝန်ကြီးဌာန36ခုထားရှိထားပါရယ်။ဒီထဲမှာဝန်ကြီးဌာန16ခုကိုသက်ဆိုင်ရာဌာနအလိုက်ပေါင်းစည်းမှုတွေလုပ်ဖို့ဒီကနေ့ပြည်ထောင်စုလွှတ်တော်ကိုပေးပို့တင်ပြခဲ့တာဖြစ်ပါရယ်။ပေါင်းစည်းမဲ့ဝန်ကြီးဌာနတွေကတော့သာသနာရေးဝန်ကြီးဌာနနဲ့ယဉ်ကျေးမှုဝန်ကြီးဌာနတို့ကိုပေါင်းကယဉ်ကျေးမှုနဲ့သာသနာရေးဝန်ကြီးဌာန၊ပို့ဆောင်ရေးဝန်ကြီးဌာန၊ယထာပို့ဆောင်ရေးဝန်ကြီးဌာနနဲ့ဆက်သွယ်ရေးဝန်ကြီးဌာနတို့ကိုပေါင်းကပို့ဆောင်ရေးဝန်ကြီးဌာန၊လျှက်စစ်စွမ်းအားဝန်ကြီးဌာနနဲ့စွမ်းအင်ဝန်ကြီးဌာနတို့ကိုပေါင်းကလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာန၊ဗန္ဒာရေးအခွန်ဝန်ကြီးဌာနနဲ့အမျိုးသားစီမံကိန်းစီးပွားရေးဝန်ကြီးဌာနတို့ကိုပေါင်းကစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာန၊အလုံသမားဝန်ကြီးဌာနနဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနတို့ကိုပေါင်းကအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာန၊လေယာစိုက်ပျိုးရေးဆယ်မြောင်းဝန်ကြီးဌာနနဲ့မွေးမြူရေးရေးလုံငန်းကျေးလက်ဒေတာဖွံ့ဖြိုးရေးဝန်ကြီးဌာနတို့ကိုပူးပေါင်းကစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာန၊တထုတွင်နဲ့တတော်ဝန်ကြီးဌာနနှစ်ခုကိုပေါင်းကတယံဇာတနဲ့တဘာဝပတ်ဝန်းကျင်ဝန်ကြီးဌာနဆိုပြီးပေါင်းစည်းလိုက်တာဖြစ်ပါတယ်။ဒီပြင်အာကစားဝန်ကြီးဌာနကိုကျန်းမာရေးဝန်ကြီးဌာနလက်အောက်ကိုပေါင်းလိုက်ပြီးသိပ္ပံနဲ့နည်းပညာဝန်ကြီးဌာနကိုလည်းပညာရေးဝန်ကြီးဌာန၊တမဝါရမဝန်ကြီးဌာနကိုလည်းစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနလက်အောက်တို့ကိုပေါင်းလိုက်တယ်လို့ထုတ်ပြန်ကြေညာထားပါတယ်။ဝန်ကြီးဌာန6ခုထားရှိထားတဲ့သမရာယုံဝန်ကြီးဌာနကိုလေတစ်ခုတည်းသာပေါင်းပြီးထားရှိသွားတော့မှာဖြစ်ပါတယ်အစိုးရအသစ်လက်ထက်မှာထားရှိမဲ့ဝန်ကြီးဌာနတွေနဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်နိုင်ငံကမန်းဝင်းခိုင်တန်းကခုလိုလွှတ်တော်မှာပြောဆိုခဲ့ပါတယ
်နိုင်ငံတော်သမ္မတအဖြစ်ရွေးချယ်တင်မြှောက်ခံထားရသူထံမှပြည်ထောင်စုအစိုးရဝန်ကြီးဌာနအရေးအတွက်ကို22ဌာနဖြင့်၎င်းပြည်ထောင်စုဝန်ကြီးဥယေကို18ဦးဖြင့်၎င်းသတ်မှတ်နိုင်ရေးအတွက် ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်202ပြည်တော်စုလွှတ်တော်ဆိုင်ရာနိဝရီ24ရို့နဲ့ညီ2016ခုနှစ်မတ်လ16ရက်စွဲပါစာဖြင့်ပြည်တော်စုလွှတ်တော်သို့တင်ပြထားပါတယ
်လက်ရှိတည်ဆဲဖွဲ့စည်းပုံဥပဒေပုံမှန်202အရနိုင်ငံတော်သမ္မတအနေနဲ့ပြည်တော်စုဝန်ကြီးဌာနများနဲ့ပြည်တော်စုဝန်ကြီးဥယေကိုလိုအပ်တယ်လို့ပြင်ဆင်ဖြည့်ဆွက်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ်လက်တလောထွက်ပေါ်နေတဲ့သတင်းတွေအရတစ်ဖွဲ့စည်းမဲ့အစိုးရတဲ့အဖွဲ့စည်းမှာNLD ပါတီက၈ဦးခန့်သာပါဝင်ပြီးကျန်သူတွေကတော့တက်သည့်ပညာရှင်တွေကိုခန့်အပ်ကာဖွဲ့စည်းသွားဖို့ရှိတယ်လို့ NLD ပါတီနဲ့နှီးဆက်သူတွေကပြောဆိုတာတွေရှိနေပေမဲ့ NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တွေကတော့ဒါကိုအတည်ပြုချက်မပေးသလိုညှင်းဆိုတာလည်းမပြုလုပ်ပါဘူးဒီလိုဝန်ကြီးဌာနတွေကိုပေါင်းစည်းလိုက်ပေမဲ့ဝန်ထမ်းတွေအတွက်ကိုရှော့ချသွားဖို့လှုပ်ဆောင်မှာမဟုတ်တာကြောင့်ဝန်ထမ်းတွေအနေနဲ့မစိုးရိမ်ကြဖို့ဒေါံဆန်းစုကြည်ကလည်းပြောဆိုထားပါတယ်အမည်မဖော်လိုသူဝန်ထမ်းတဦးကတော့ဒီလိုဝန်ကြီးဌာနတွေပေါင်းစည်းလိုက်တဲ့အပေါ်ဝင်နှန်းတွေအနေနဲ့ဘာမှထိခိုက်ဖွယ်ရာမရှိတာကြောင့်ကြိုဆိုကြောင်းအစိုးရတဲ့လက်ထက်မှာလုတ်တလောက်အကျိုးခံစား권ကိုစစ်မှန်စွာရရှိစေလိုကြောင်းအခုလို VOA ကမေးမြန်းမှုကိုဖြေဆိုထားပါတယ်
။ရင်လုံးကတော့ဟောပေါ့နော်ဟိုကျွန်တော်တို့လုတ်တဲ့15နှစ်အနည်း20ရှိတဲ့လူဘာမှမတတ်ဘဲနဲ့သူကအမားကြီးကိုဆောင်းနေကူးချက်ချင်းလုတ်ပါညာဆိုတော့ဟိုလုတ်တာလုတ်ရတယ်တာဝန်ပေးလို့လုတ်ရတယ်ကြောက်လို့လုတ်ရတယ်ယာရုကြလည်းမိုးနဲ့မြေလို့ကွာနေတော့တာဝန်ဆိုပြီးလုတ်တာအဲ့မှာတင်ကြတဲ့ခါကျလည်းသူကလက်မခံတော့ကြတော့လုတ်ရတာကန်ရတာโอ้ฟรีมาตรงอย่างอย่างน้องอ่ะเฉยๆก็เปล่าล่ะกูยัดตาซูอ่ะแตกละแตกละในคามาอย่างน้องอ่ะโมจาชูโกดิอย่างปုံนั้นนี่โหเราก็ชอบแบบดียัดตาซูอ่ะแล้วแท้มาတော့ไอ้อะไรดิสกาเตียนสีสิปุ๊บแล้วแจกชี้ดิโหเราซวยทุบเลยมั้ยแล้วเราก็ชะไปแล้วชินไปเลยจ้ะ
อโซยาติดละแท้มาวินญีฐานะตะคู่อเนเนี่ยตายินตาเยียวินญีฐานะကိုဖွဲ့စည်းသွားဖို့စီစဉ်ထားတဲ့အပေါ်တိုင်းရင်းသားတွေကတော့ကြိုဆိုလိုက်ကြပါတယ်။တိုင်းရင်းသားတဦးကဥဆောင်နိုင်မှုမျှော်လင့်တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကဒေါ်နန်းနူဝါကအခုလို VOA ကိုပြောပြပါတယ်
။တိုင်းရင်းသားရင်းရဝင်ကြီးဌာနရဲ့လက်အောက်ထဲမှာကတော့ရက်ဆိုင်ရာတိုင်းရင်းသားတွေရဲ့ဌာနတွေလည်းရှိစေချင်ပါတယ်။အဲ့ဒီဌာနကနေတဆင့်တိုင်းရင်းသားအတ္တိတီးတွေရစာပေရင်ကျေမှုအခွင့်အရေးပေါ့ရပိုင်ခွင့်လုပ်ပိုင်ခွင့်အမျိုးသားညီညွတ်ရေးရေးကိုဥတည်သွားနိုင်တဲ့အနေအထားထိရောက်ပေါင်းဒီဝင်ကြီးတယောက်ကတကယ်အလုပ်လုပ်နိုင်တဲ့ပုဂ္ဂိုလ်ဖြစ်တယ်။တိုင်းရင်းသားတွေအပေါ်မှာတကယ်စိတ်စေတနာရှိတဲ့ပုဂ္ဂိုလ်ဖြစ်ဖို့လိုတော့ဗောနော်ဖြစ်နိုင်လို့ရှိရင်တိုင်းရင်းသားပါတီထဲကနေရွေးချယ်ပေးသိချင်ပါလားရှင
်။အစိုးရအသည့်အနေနဲ့ဝင်ကြီးဌာနတွေကိုပေါင်းစည်းတာတွေလောက်ကဝင်ကြီးဌာန21ခုသာထားရှိဖို့ဒီကနေ့လွှတ်တော်မှာတင်ပြခဲ့သလိုပြည်တော်စုဝင်ကြီးဥယေကိုလည်း18ဦးသာထားရှိမယ်လို့တင်ပြထားပါတယ်
ဒီတင်ပြမှုကိုမနက်ဖြန်လွတ်တော်မှာဆက်လက်ဆွေးနွေးသွားမှာပါဒါကတော့အစိုးရတဲ့လက်ထက်မှာလက်ရှိဒီအစိုးရလက်ထက်ဝန်ကြီးဌာနတချို့ပေါင်းစည်းပြီးတော့အရေးအတွက်ရှော့ချတာတွေလုပ်သွားဖို့သမ္မတတစ်ကဒီကနေ့လွတ်တော်မှာအဆိုပြုခဲ့တာနဲ့ပတ်သက်ပြီးတော့မမေခါကစူးစီးတင်ပြခဲ့တာပါလွတ်တော်သတင်းကနေစီးပွားရေးနဲ့ဆိုင်တဲ့သတင်းတပုတ်ကိုလည်းပြောပြပေးချင်ပါတယ်မြန်မာနိုင်ငံဟာငွေကြေးဆိုင်ရာပြစ်မှုနဲ့ငွေမဲခွာခြားမှုတိုက်ဖျက်ရေးမဟာဗျူဟာကြကြဆောင်ရွက်ချက်တွေမှာချုပ်ရင်းအားနည်းမှုတွေရှိနေတဲ့နိုင်ငံအဖြစ်ပြည်ထောင်နိုင်ငံပါရီမြို့အခြေစိုက်ငွေကြေးဆိုင်ရာစောင့်ကြည့်အဖွဲ့ FATF ကထုတ်ပြန်တဲ့စာရင်းထဲမှာပါနေပါတယ်မြန်မာနိုင်ငံအနေနဲ့အဲ့ဒီစာရင်းကနေပြဖြတ်နိုင်ဖို့အတွက်ရတိုင်းပြည်ရဲ့ငွေမဲခွာခြားမှုစနစ်ထိရောက်ရောက်ရှိတယ်ဆိုတာကိုပြသဖို့လာမယ့်အစိုးရတဲ့အနေနဲ့လှုပ်ဆောင်စရာတွေအများကြီးရှိတယ်လို့ငွေကြေးစီမံခန့်ခွဲမှုဆိုင်ရာအကြံပေးအဖွဲ့ Gulf Risk ကပြောပါတယ်ဒီအကြောင်းကိုတော့ဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားရောက်သတင်းယူထားတဲ့မမြင့်မြင့်ခန့်ကအပြည့်စုံတင်ပြပါမယ်ရှင
်လာမယ့်2019မှာမြန်မာနိုင်ငံဟာငွေမဲခွာခြားမှုနဲ့အကြမ်းဖက်မှုတွေအပေါ်ငွေကြီးထောက်ပံ့မှုတိုက်ဖျက်ရေးအတွက်ချမှတ်ထားတဲ့အပြည်ပြည်ဆိုင်ရာစံနှုန်းတွေကိုလိုက်နာဆောင်ရွက်တာရှိမရှိတီးခြားလွတ်လပ်တဲ့အကဲဖြတ်သုံးသပ်မှုခံယူရမှာဖြစ်ပါတယ်မြန်မာအစိုးရအနေနဲ့ငွေကြီးဆိုင်ရာလှုပ်ရှားရေးတပ်ဖွဲ့ FATF ရဲ့စံနှုန်းတွေကိုလက်တွေ့မှာတကယ်လိုက်နာမယ်ဆိုရင်ငွေမဲခွာခြားမှုဆိုင်ရာနာမည်ပြက်စရင်ကနေထွက်နိုင်ဖို့အခွင့်အရေးရှိမယ်လို့ငွေကြီးစီမံခန့်ခွဲမှုဆိုင်ရာအကြံပေးအဖွဲ့ Gabris ရဲ့ပြောရေးဆိုခွင့်ရှိသူNicholas Lemwagan ကပြောပါတယ
် Strategic deficiencies is the wording of the FATF
မဟာဗျူဟာကျတဲ့အာဏာချက်တွေဆိုတဲ့အသုံးအနှုန်းကငွေကြေးဆိုင်ရာလှုပ်ရှားရေးတပ်ဖွဲ့ FATF ရဲ့အများပြည်သူသိအောင်ကြေညာတဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားတာပါမြန်မာပြည်အနေနဲ့ငွေကြေးခွာခြားမှုတိုက်ဖျက်ရေးစနစ်မှာအခုလိုမဟာဗျူဟာကျတဲ့အာဏာချက်တွေကိုကျော်လွှားနိုင်ဖို့အတွက်ဆိုရင် FATF နဲ့အတူတူအကောင့်ထယ်ဖော်ရမယ့်လုပ်ငန်းစဉ်ဆိုတာရှိပါတယ်ငွေကြေးခွာခြားမှုတိုက်ဖျက်ရေးစနစ်အားနည်းတဲ့နိုင်ငံကအစိုးရမှာမြို့သားအဆင့်မဟာဗျူဟာအစီအစဉ်ဆိုတာရှိရပါတယ်။ဒါကြောင့်လဲဆိုတော့ဒါကငွေကြေးဆိုင်ရာလှုပ်ရှားရေးတပ်ဖွဲ့ FATF ရဲ့ပြည်ပဆိုင်ရာစံနှုန်းတွေနဲ့ကိုက်ညီဖို့အတွက်အရေးကြီးတာကြောင့်ပါ
။မြန်မာနိုင်ငံအနေနဲ့ငွေမဲခွာခြားမှုနဲ့အကြမ်းဖက်မှုအပေါ်ငွေကြေးထောက်ပံ့မှုကိုတိုက်ဖျက်ဖို့အတွက်ကျေပြန့်တဲ့ဥပဒေမူပေါင်းတည်းရဲ့မဖြစ်မနေရှိဖို့လိုပြီးငွေပြူကနေငွေမဲဖြစ်ပြောင်းတာကိုတားဆီးနိုင်ဖို့တောင့်တင်းခိုင်မာတဲ့အစီအမံတွေဖြင့် စီးပွားရေးလုပ်ငန်းတွေအနေနဲ့ဥပဒေကိုလေးစားလိုက်နာမှုရှိစေဖို့အားကောင်းတဲ့အစီအမံတွေလည်းရှိရမှာဖြစ်ပါတယ်။အရင်ကတော့မြန်မာပြည်ရဲ့ဗန်လုပ်ငန်းမှာငွေမဲခဝါချတဲ့ဖြစ်ရပ်တွေအများကြီးရှိခဲ့ပြီးဘိန်းရာစာအဖြစ်နာမည်ထွက်ခဲ့တဲ့ဥဟိုက်ထွန်းရဲ့အာရှဒနာဘန်၊ရှမ်းတရုတ်ဦးနွယ်ဦးကျော်ဝင်းတီထောင်တဲ့မေဖလာဝါဘန်နဲ့ဝါလက်နက်ကိုင်တဲ့အဆက်တွေရှိတယ်လို့နာမည်ထွက်ခဲ့တဲ့ဦးတင်စိန်တီထောင်တဲ့ Universal ဘန်တွေပါဝင်ပါတယ်။ဒီကနေ့အချိန်မှာတော့မြန်မာပြည်အပါဝင်နိုင်ငံတကာမှငွေမဲတွေကိုအိမ်ချမ်းမြေလုပ်ငန်းမှာအများဆုံးခဝါချမှုဖြစ်တယ်လို့ Gabris ကနီကိုလတ်စ်လမ်ဝိုင်ဂန်ကအခုလိုပြောပါတယ
်။ So Myanmar is currently undertaking a national risk assessment.
ငွေကြေးခဝါချမှုတိုက်ဖျက်ရေးအတွက်မြန်မာနိုင်ငံအနေနဲ့ National Risk Assessment လို့ခေါ်တဲ့အမျိုးသားအဆင့် NRA ဖြစ်နိုင်ချေအကဲဖြတ်ခြင်းလုပ်ငန်းစဉ်ကိုလှုပ်ဆောင်နေပါတယ်။ဒါကဘယ်ကဏ္ဍမှငွေကြေးခဝါချမှုတွေအဖြစ်များသလဲဆိုတာစမ်းစစ်နိုင်ဖို့အတွက် FEDF ရဲ့တတ်မှတ်ထားတဲ့ငွေကြေးခွာချမှုတိုက်ဖျက်ရေးဆိုင်ရာအစီအမံတွေထဲမှာပါဝင်လို့ပါပဲ။မြန်မာနိုင်ငံတွေမကဘဲနဲ့နိုင်ငံတကာမှာလည်းဘယ်ကဏ္ဍမှာငွေကြေးခွာချမှုဖြစ်နိုင်ချေများတယ်လဲဆိုတာကိုပြောရရင်အိမ်ချမ်းမြေလုပ်ငန်းကအဓိကပါ။ဒါကြောင့်ငွေကြေးခွာချမှုဖြစ်နိုင်ချေရှိတဲ့အိမ်ချမ်းမြေလုပ်ငန်းတွေကိုကြီးကြပ်ထိန်းသိမ်းရေးလုပ်ဖို့အတွက်တော့လိုအပ်တာဖြစ်ပါလ
ိမ့်မယ်။တမရဦးသိန်းစိန်အစိုးရလက်ထက်2014မတ်လမှာငွေကြေးခွာချမှုတိုက်ဖျက်ရေးဥပဒေကိုပြဋ္ဌာန်းခဲ့ပြီးပြည်ထရေးဝင်ကြီးဌာနအနေနဲ့15ဦးပါဝင်တဲ့ငွေကြေးခွာချမှုတိုက်ဖျက်ရေးဗဟိုဘုတ်အဖွဲ့ကိုလည်း2014ဩဂတ်စ်လမှာဖွဲ့စည်းခဲ့သလိုဖမ်းဆီးရမိတဲ့ငွေကြေးခွာချမှုစုစုပေါင်း49မှုရှိပါတယ်။ငွေကြေးဆိုင်ရာလှုပ်ရှားရေးတပ်ဖွဲ့ FATF ထဲမှာပါဝင်တဲ့အာရှပစိဖိတ်ဒေသငွေကြေးခွာချမှုတိုက်ဖျက်ရေး EBG အဖွဲ့ဝင်နိုင်ငံဖြစ်တဲ့မြန်မာပြည်အနေနဲ့ FATF စံနှုန်းတွေကိုလိုက်နာကျင့်သုံးမယ်ဆိုပြီးကတိပြုထားရတာလည်းဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံမှာငွေမဲခွာချမှုစနစ်ကိုထိရောက်ရောက်တိုက်ဖျက်နိုင်ခြင်းမရှိသေးတဲ့အကြောင်းကိုထောက်ပြထားတဲ့နိုင်ငံတကာအစိုးရအကြံအစည်အကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခန်ကတင်ပြပေးသွားတာပါ။အမေရိကန်နိုင်ငံကြီးနဲ့ဆိုင်တဲ့သတင်းတပုတ်ကိုလည်းမကြာခင်မှာထုတ်လွှင့်ပေးပါမယ်။အခုတော့လာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာစွန့်နိမ့်မဲ့အကြောင်းအရာကိုကြိုတင်သိပေးပါရစေရှင်။
ဝိထကန်သမရဦးထင်ကျော်ဦးဆောင်မဲ့ဆိုရအဖွဲ့တည်းရဲ့ဝန်ကြီးဌာနအရေးအတွက်စီရင်ထွက်လာပါပြီ။အခုအရေးအတွက်ထက်ဝန်ကြီးဌာနတွေလျှော့ချထားတာကြောင့်အခုအစိုးရအဖွဲ့တည်းမှာပါမဲ့အစိုးရအဖွဲ့ဝင်အရေးအတွက်ဟာအရင်ကရှိခဲ့တာထက်ပိုပြီးနှဲတော့မှာပါ။ဒီအစိုးရအသည့်ဖွဲ့စည်းပုံနဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။VOA ဖုန်းနံပါတ်က12392382555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
တော်တော်ရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းချက်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။မြန်မာနိုင်ငံဆိုင်ရာသတင်းတွေကြားခဲ့ရပြီးတော့အခုဒီအမေရိကန်နိုင်ငံကြီးနဲ့ဆိုင်တဲ့သတင်းတပုတ်ကိုလည်းတင်ပြပေးချင်ပါတယ်။ပြည်ခရီးလာကကွယ်လွန်သွားခဲ့တဲ့အမေရိကန်နိုင်ငံတော်ဒီတရားရုံးကျုပ်တရားသူကြီးအန်တိုနီယာစကယ်လီယာရဲ့နေရာမှာဒီပြည်ထောင်စုအယူခံတရားရုံးတရားသူကြီးမယ်ရစ်ဂါလန်ကိုအစာထိုးကိုအမိတင်သွင်းမယ်လို့သမ္မတဘရက်အိုဘားမားကကြေညာလိုက်ပါတယ်။ Republican Party ဘက်ကတော့သမ္မတအိုဘားမားအမိစီရင်တင်သွင်းတဲ့သူကိုလက်မခံဘူးလို့ပြောဆိုနေတဲ့အကြောင်း VOA သတင်းတောက် Jeff Caster သတင်းပေးပို့ထားတာကိုဦးစံမိုးဝေကပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားဟာပြည်ထောင်စုအယူခံတရားရုံးတရားသူကြီးမရစ်ဂါလင်ကိုပြီးခဲ့တဲ့လကကွယ်လွန်သွားတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်တိုနီစကာလီယာရဲ့နေရာမှာအစားထိုးဖို့အတွက်အမိတင်သွင်းဖို့ရွေးချယ်လိုက်ပါတယ်။မစ္စတာဂါလင်ကိုရွေးချယ်မှုမပြုလုပ်ခင်မှာ Republican နဲ့ Democrat ဥပဒေပြုလွှတ်တော်အမတ်တွေဥပဒေပညာရှင်တွေနဲ့ဆွေးနွေးတိုင်ပင်ခဲ့တယ်လို့သမ္မတအိုဘားမားကဗိုလ်ထုနေသမ္မတအင်ဂျူရောရဲ့နှင်းစီဥယျာဉ်တွင်းမှာကြေညာချက်ထုတ်ပြန်စဉ်မှာပြောကြားခဲ့ပါတယ်။မစ္စတာအိုဘားမားရဲ့သမ္မတနောက်ဆုံးနှစ်တက်တန်းအတွင်းဘလို့အမိစင်းတင်သွင်းတဲ့အဆိုပြုချက်ကိုမှလက်ခံစဉ်းစားမှာမဟုတ်ဘူးလို့ Republican Party ဘက်ကပြောထားပြီးဖြစ်ပါတယ်။သမ္မတကတော့ပြန်လည်စဉ်းစားပြီးဖို့သူတို့ကိုတောင်းဆိုထားပါတယ
်။ I simply ask Republicans in the Senate to give him a fair hearing. And then an up or down vote. If you don't, then it will not only be an abdication of the Senate's constitutional duty,It will indicate a process for nominating and confirming judges.
ဒီပေါ်မြတ်တဲ့ကြားနာမှုတစ်ခုလှုပ်ပေးဖို့အတွက်လွတ်တော်မှာရှိတဲ့ Republican Party ဝင်တွေကိုကျွန်တော်ရိုးရိုးရှင်းရှင်းတောင်းဆိုပါတယ်။ပြီးရင်လက်ခံနဲ့လက်မခံဘူးမဲခွဲကြပါ။ဒီလိုသာမလုပ်ဘူးဆိုရင်အထက်လွှတ်တော်အနေနဲ့အခြေခံဥပဒေတာဝန်ဝတ္တရားကိုဥပပ္ပခါပြုမကပါဘူး။အမည်အဆိုတင်သွင်းမှုနဲ့အတည်ပြုပေးရမယ်ဆိုတဲ့အခြေခံဥပဒေတာဝန်ကိုပြစ်ပယ်ရာရောက်ပြီးပြန်ပြင်လို့ရတော့မှာမဟုတ်ပါဘူး။သဘောကတော့နေရာတကာမှာပါတီနိုင်ငံရေးအဆွဲနဲ့လုံနေကြတယ်။ဒါဟာတန်တရာလဲပြီးအပြန်အလှန်လုံနေကြသလိုဖြစ်ပါလိမ့်မယ်။မစ္စတာဂါလင်ကလည်း
တရားဥပဒေနဲ့တရားသူကြီးတွေရဲ့ဥပဒေနဲ့အညီဆုံးဖြတ်ချက်အပေါ်ပြည်သူတွေအနေနဲ့ယုံကြည်မှုရှိကြလိမ့်မယ်လို့သူ့အနေနဲ့ယုံကြည်တဲ့အကြောင်းစိတ်ခံစားမှုအပြည့်နဲ့ပြောဆိုပါတယ
် Fidelity to the Constitution and the law has been the cornerstone of my professional life and it's the hallmark of the kind of judge I have tried to be.For the past
ကျွန်တော်အသက်မွေးဝမ်းကြောင်းအလုပ်လုပ်ကင်ခဲ့စဉ်တခြားလုံးတရားဥပဒေနဲ့အခြေခံဥပဒေကိုစိုက်မတ်တက်တစ္ဆာဆောင်သည့်ရုပ်သေးခဲ့ပါတယ်။ဒါဟာကျွန်တော်အနေနဲ့လွန်ခဲ့တဲ့18နှစ်တာကာလတခြားလုံးစူးစမ်းလှုပ်ဆောင်ခဲ့တဲ့ဝိသေသလက္ခဏာလေးဖြစ်ပါတယ်။တကယ်လို့အထက်လွှတ်တော်ကသာကျွန်တော်အပေါ်တာဝန်ပေးတဲ့အဆိုတင်သွင်းမှုကိုအတီးပြို့ကိုကန့်ညီတယ်လို့ဆုံးဖြတ်ခဲ့မယ်ဆိုရင်ပေးတဲ့တာဝန်ကိုဆက်လက်ထမ်းဆောင်သွားဖို့ကတိပေးပါတယ်
။မစ္စတာကာလန်ကိုသူ့အနေနဲ့ရွေးချယ်ရတဲ့အကြောင်းသမ္မတကပြောဆိုခဲ့ပြီးတဲ့နောက် Republican Party အထက်လွှတ်တော်အမတ်မစ်ချ်မကောနဲကသူ့အနေနဲ့သမ္မတရဲ့အမိတင်သွင်းမှုကိုလက်ခံစဉ်းစားမှာမဟုတ်ဘူးလို့တုံ့ပြန်လိုက်ပါတယ်။မစ္စတာစကာလီယာဟာဗဟိုတရားကြုံးချုပ်မှာရှေးဟိုးဆွဲအမည်ရှိသူတဦးအဖြစ်ထင်ရှားခဲ့သူတဦးလည်းဖြစ်ပါတယ်။ဖေဖော်ဝါရီလ23ရက်နေ့ကသူအမှတ်မထင်ကွယ်လွန်သွားခဲ့ပါတယ်။မစ္စတာစကာလီယာရဲ့နေရာကိုဆက်ခံရမယ့်သူဟာတရားကြုံးချုပ်ရဲ့သဘောထားဦးတည်ချက်အသစ်စီဖန်တီးပေးနိုင်သူဖြစ်ရပါမယ်။ဒါကြောင့် Republican Party ကလွတ်လပ်နေတဲ့နေရာကိုနိုဝင်ဘာလသမ္မတရွေးကောက်ပွဲအပြီးသမရအစ်စ်တက်လာခြင်းအထိလူစားထုတ်ဖို့မလိုလားပါဘူးသူတို့ကလာမယ့်နှစ်ဇန်နဝါရီလသမရဥပမာရဲ့နေရာကိုဝင်ရောက်လာမယ့်သမရဟာ Republican Party ဝင်ဖြစ်လိမ့်မယ်လို့မျှော်လင့်နေကြတာဖြစ်ပါတယ
်ဒါကတော့လက်လက်နေတဲ့အမေရိကန်တရားရုံးချုပ်တရားသူကြီးနေရာမှာတရားသူကြီးသစ်ခန့်အပ်ဖို့ကိစ္စအခြေတင်ဖြစ်နေတဲ့အကြောင်းတွေကိုဦးဆောင်မွေကစူးစိတင်ပြခဲ့တာပါ VOA ရဲ့ကြာတာရင်းနေညနေခင်းအစီအစဉ်တွေကိုနားဆင်နေကြတာပါရှင်ကျမတို့ဒီကနေ့ညနေခင်းရေဒီယိုအစီအစဉ်ပြပချင်းညနေ9နာရီကနေ9နာရီခွဲမှာတော့ VOA TV သတင်းလွှာအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးတာကိုလည်းသောတာရှင်တွေကိုအသိပေးချင်ပါတယ် VOA ရဲ့ရုပ်သံအစီအစဉ်တွေကိုတော့ AsiaSat 7 ဂျိုလူကနေတိုက်ရိုက်ဖမ်းယူကြည့်ရှုလို့ရတယ်လို့ VOA ရဲ့ Internet Website လိပ်စာ burmese.voanews.com နဲ့ VOA Facebook နဲ့ YouTube တွေမှာလည်းကြည့်ရှုလို့ရပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြင်ညာပေးပါအောင်မယ်ရှင
်။ရွှေပြောင်းဒုက္ခသည်ဆိုင်ရာသဘောတူညီချက်တရားရဖို့အတွက်ဥရောပသမဂ္ဂ EU ခေါင်းဆောင်တွေနဲ့တူရကီနိုင်ငံတို့ဒီကနေ့စပြီးဆွေးနွေးကြပါတယ်။တူရကီနိုင်ငံမှာရောင်းနေတဲ့လူတွေကိုထပ်ပြီးရွှေပြောင်းအခြေစိုက်ခွင့်ပြုမယ်လို့ကတိပေးထားတာကိုဖော်ဝင်နိုင်ငံတွေမမေ့ကြဘူးလို့ဆိုတဲ့အကြောင်းပုံမှန်မဟုတ်တဲ့ရွှေပြောင်းဝင်ရောက်သူတွေအတွက်ဝင်ပေါက်တစ်ခုပိတ်သွားတိုင်းမှာဘေးကင်းလုံခြုံတဲ့လမ်းကြောင်းပါဝင်မဲ့ဝင်ပေါက်တစ်ခုဖွင့်ပေးတဲ့နယ်လို့ရွှေပြောင်းဝင်ရောက်ခြင်းဆိုင်ရာ EU ကော်မရှင်နာမြင့်ကြီး Dimitris Avramopoulos ကပြောပါတယ်။ထောင်ပေါင်းများစွာသောရွှေပြောင်းဒုက္ခသည်တွေဂရိနိုင်ငံမှာတောင့်တင်နေပြီးလာမယ့်လတွေအတွင်းနောက်ထပ်ဝင်လာဦးမယ်လို့ခန့်မှန်းထားတာကြောင့်အပေါင်းဝင်12နိုင်ငံမှာ EU အဖွဲ့အတွင်းကိုယ်လှည့်ချက်တွေဖြစ်ရှင်းကြဖို့ဖိအားတိုးပြီးရင်ဆိုင်နေရပါတယ်။တူရကီနိုင်ငံအန်ကာရာမြို့တော်မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကလူပေါင်း38ယောက်သေဆုံးခဲ့ရတဲ့အထူးကံပုံဖောက်ခွဲမှုကိုသူတို့လုပ်တာလို့တရားမဝင်ကြေညာထားတဲ့ကာဒစ္စတန်လူသမားပါတီ PKK နဲ့အခြေဆက်ရှိတဲ့ခစစ်သွေးကြောအဖွဲ့ကဒီကနေ့ပြောပါတယ်ကာဒစ္စတန် Freedom Falcons TAK ရဲ့ website မှာတင်ထားတဲ့ကြေညာချက်မှာပြောထားတာမှာတော့အန်ကာရာမြို့တော်ကတိုက်ခိုက်မှုဟာတူကီအရှိတောင်ပိုင်းကစစ်စင်ရေးတွေမှာတာဝန်ရှိသူတွေကိုရည်ရွယ်တာဖြစ်ပြီးနောက်ထပ်လည်းတိုက်ခိုက်အောင်မယ်လို့သတိပေးထားပါတယ်ဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာရှိတဲ့ IS စစ်သွေးကြောအဖွဲ့ကို CIA ကတိုးမြှင့်တိုက်ခိုက်ခဲ့တာကြောင့်လွန်ခဲ့တဲ့15လအတွင်း IS အဖွဲ့ရဲ့နေပြည်တော်နဲ့စစ်နယ်ရခိုင်နှုန်းဆုံးရှုံးသွားပါတယ်ဒါဟာ IHSS Jane စောင့်ကြည့်လေလာရေးအဖွဲ့ရဲ့လေလာသုံးသပ်ချက်အရသိလာတဲ့ရလဒ်ပါစစ်သွေးကြောတွေပိုးပြီးတိကျဖြစ်လာနေပြီးတော့ရော့နေကြဆင်းလာနေပုံရတယ်လို့ Jane အဖွဲ့ကပြောပါတယ်အမေရိကန်တရားဝန်ချုပ်တရားသူကြီးဒူလက်လက်တဲ့နေရာမှာအစာတူခန့်အဖို့သမ္မတဘရက်အိုဘားမားရွေးချယ်ထားတဲ့ပုဂ္ဂိုလ်နဲ့ထိတ်တန့်ဒီမိုကရက်တစ်ထက်လွတ်တော်အမတ်နှစ်ယောက်တို့ဒီကနေ့တွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါဒီညနေ့စစ်စင်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ကျွန်မခင်ပြထွေးပါရှင် VOA American တန်ရဲ့ကြာတာရင်းနေ့ညနေခင်းစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးခဲ့တာပါသောတာရှင်သူမြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေကျမတို့ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်နောက်ထပ်2နာရီကြာမှာကျမတို့ပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်
This program has come to you from the Voice of America, Washington.
်